ဗီယက်နမ်နိုင်ငံဟနွိုင်းမှာ2019ခုနှစ်အာရှအားကစားပွဲစဉ်တွေကိုအင်ရှင်ဖြစ်တဲ့လက်ခံကျင်းပပေးဖို့အစီအစဉ်ကိုငွေကြေးအခက်အခဲကြောင့်ပြန်ပြီးရုပ်သိမ်းလိုက်ကြောင်းဗီယက်နမ်အစိုးရကပြောပါတယ်။ချက်တပရီနေမှာအစိုးရရုံးဝက်ဘ်ဆိုက်စာမျက်နှာမှာဗီယက်နမ်ဝန်ကြီးချုပ်ငွေရင်တန်တောင်းကအခုလိုကြေညာလိုက်တာဖြစ်ပါတယ်။ဗီယက်နမ်နိုင်ငံမှာစီးပွားရေးမပြေလည်တဲ့အတွက်အစိုးရအသုံးစီကိုအကန့်အသတ်နဲ့တုံ့နေရပြီးဒီပွဲတော်အတွက်ကုန်ကြမယ့်ငွေကိုတခြားအရေးတကြီးလိုအပ်တဲ့ကဏ္ဍတွေမှာသုံးစွဲရမယ်လို့ဆိုပါတယ်။ဒီအားကစားပွဲစဉ်တွေအတွက်ဒေါ်လာတန်150လောက်ကုန်ကြမှာမို့ဗီယက်နမ်နိုင်ငံအတွက်ဇယိတ်သိကြီးတယ်လို့ဆိုပါတယ်။တကယ်တမ်းမှဒီတယ်မကပိုးပြီးကုန်ကြသွားနိုင်တယ်လို့ခန့်မှန်းနေကြတာပါ။2012ခုနှစ်အာရှအားကစားပွဲတော်ကျင်းပစဉ်ကအင်ဒိုနီးရှားနိုင်ငံဆူရာဘာယာမြို့နယ်ရှင်ပြည်အရွေးခံရမှာဟနွိုင်းကိုရွေးခဲ့ကြတာပါ။အခုအင်ရှင်ဖြစ်ဟနွိုင်းကငင်းပယ်လိုက်တဲ့နောက်မှာ2019ခုနှစ်ပွဲတော်ကျင်းပရမယ့်နေရာအတိအကျကိုမသိရသေးပါဘူး။